င်းနိုင်ငံမြောက်ပိုင်းနတ်ခွန်ရချာစီမှာခရိုင်နယ်ကဇေဝဲဆန္ဒကြီးတခုမှာဒီကနေ့ညနေခင်းမှာပဲစစ်သားတအုပ်ရဲ့တနက်နဲ့ပြစ်ခတ်မှုကြောင့်အလူ10ဦးထပ်မံနဲ့တေဆုံပြီးတော့အတော်များများထိခိုက်ဒဏ်ရာရသွားတယ်လို့ထိုင်းရဲတို့ကပြောပါတယ်ထိခိုက်ဒဏ်ရာရသွားသူအရေအတွက်အတိအကျကိုတော့မသိရသေးပါဘူးဘန်ကောက်မြို့မြောက်ဖက်မိုင်160အကွာလောက်မှာရှိတဲ့ကိုရတ်မြို့မှာဒီပြစ်ခတ်မှုဖြစ်ပွားခဲ့တာပါနာမည်မဖော်လို့တဲ့ထိုင်းရဲအရာရှိတယောက်ရဲ့အဆိုအရတနက်သမားဟာတူးတက်ရင်ကနေတနက်တလက်ကိုယူပြီးတော့ Terminal 21ဇေဝဲဆန္ဒကိုကားမောင်းလာခဲ့တာဖြစ်ပြီးလမ်းတစ်လျှောက်ပြစ်ခတ်ခဲ့တယ်လို့ဆိုထားပါတယ်။လူမှုကွန်ရက်တွေမှာတွေ့ရတဲ့ဈေးဝယ်ဆန္ဒအပြင်ဖက်ကနေရိုက်ထားတဲ့ဗီဒီယိုဖိုင်တွေမှာတော့ကားရက်နာကွင်းနေတဲ့လူတွေထွက်ပြေးပုံအောင်နေတာကိုလည်းတွေ့ရပါတယ်။တနက်သမားကိုဖမ်းဆီးမိဖို့နဲ့ဈေးဝယ်သူတွေကိုကဲထုတ်ဖို့ဈေးဝယ်ဆန္ဒကြီးကိုအပြင်ကလမ်းကြီးတွေကိုပါပိတ်ထားလိုက်ပါတယ်။တနက်သမားအဖြစ်တန်ရရှိတာသူဟာကိုရာပတ်သောမားဆိုသူဖြစ်တယ်လို့ထိုင်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူဘုံမူကြီးခေါင်ချစ်တာတရဝနစ်ကပြောပါတယ်။ဈေးဝယ်ဆန္ဒကိုထိုင်းရဲ့စစ်ဘက်တပ်ဖွဲ့တွေကအခုထိဝိုင်းထားကြတယ်လို့လည်းသူကပြောပါတယ်။